ကျန်းမာရေးအဖွဲ့ဝင်များကတော့ကရင်ပြည်နယ်မြဝတီခရိုင်ကယန်ယူထိန်းချုပ်ရာ၄ကီကောမြို့သစ်ဒေသတော်ဝိုင်းမှာကျန်းမာရီ၃ရက်နေ့၄ရက်၂ရက်ဆက်တိုက်တိုက်ပွဲတွေကြောင့်စစ်ပီးဒုက္ခသည်၃တောင်ကျော်ထိုင်းဘက်ကိုတင်းရှောင်လာကြတယ်လို့ဒုက္ခသည်အကူအညီပေးနေသူတွေကပြောပါတယ်။ဒီကြောင့် VOA
ထိုင်းအခြေစိုက်သတင်းတော့မအေးမှာသတင်းပေးပို့ထားပါတယ်ရှင်။ကရင်ပြည်နယ်မြဝတီခရိုင်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် ကရင်မျိုးသားကာကွယ်ရေးတပ်၊အန်ယူဂျီလက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ဥပုံတပ်ဖွဲ့တွေဟာဇန်နဝါရီလ၃ရက်နေ့ညနေပိုင်းနဲ့၄ရက်နေ့မနက်ပိုင်းတွေမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။၂ရက်အတွင်းဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံစစ်ဘေးရှောင်ဒုက္ခသည်တွေ၃တောင်ကျော်လောက်ထိုင်းတပ်ကိုထပ်ပြီးထွက်ပြေးလာနေတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတဦးကပ
တီးလာတာပြေးရတယ်အဲ့ဒီအချိန်မှာအဲ့ဒီဘက်ကပြေးလာတဲ့သူတွေကဒီဘက်မက်ကော်ကင်းမက်ကော်ကင်းဂိတ်ဘက်ကပေါ့နော်ပြေးလာတယ်ဆိုတော့ဒီနေ့သတင်းကြားတဲ့အချိန်တွေကတော့ဖြတ်ပြီးတော့လူတွေတိုးလာတာရှိတယ်ဟုတ်ကဲ့အတွင်းကိတ်နဲ့အပြင်ကိတ်ပေါင်းပေါ့အတွင်းကိတ်က၄ခုရှိတယ်အပြင်ကိတ်က၃ခုရှိတယ်ဟိုင်းအတွင်းကိတ်ဆိုတာထိုင်းစစ်တပ်နဲ့ဂိတ်ဖြတ်သွားပြီးငွားကြအကျော်ကိတ်ကိုအတွင်းကိတ်လို့ကျွန်တော်သတ်မှတ်တယ်အပြင်ကိတ်ကြတော့ဒီလက်ကရင်ရွာနေစင်သွားလို့ရှိရင်ကြောက်တဲ့နေရာတွေပေါ့ရွာနဲ့နင်းကြီးရတယ်ပေါ့ဆိုတော့ဆိုင်းစစ်မဖြတ်ရဘူးအပြင်ကိတ်၄ခုမှောင်က1800လောက်ရှိတယ်အပြင်ကိတ်၃ခုမှောင်ကတော့1500ကျော်ရှိတယ်3000နဲ့400လောက်ရှိတယ်ကန်းစက်မှာတော့ဆိုင်းစစ်သားကြီးစောင့်တာပေါ့
တိုက်ပွဲတွေကတော့နေ့စဉ်လိုလိုဖြစ်နေပြီးမနေ့ကတော့နေ့နယ်ပိုင်းကစပြီးတိုက်ပွဲတွေဖြစ်ခဲ့ပါတယ်ဒီကနေ့မှလည်းတိုက်ပွဲတွေဖြစ်နေတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမွန်ကပြောပါတယ်
မနေ့ကကြိုကြတော့ပြစ်တယ်ဒီမနေ့ကတော့နည်းနည်းခက်ကြံကြံလေးပြစ်တယ်လေးကျိုးတော့တဝိုက်မှာပဲဒီရတဲ့ကူရွာနာမှာလေ
တရင်ပြည်နယ်မြဝတီဖျိုင်တဲကတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဖလူကျေးရွာကအသက်40အရွယ်စစ်ဘေးရှောင်ဒုက္ခသည်တဦးလက်နက်ကြီးကြီးစံထိမှန်ပြီးမနေ့ကတေဆုံးခဲ့ပါတယ်စစ်ဘေးရှောင်သူတွေဟာလက်နက်ကြီးရေအမြောက်ဆန်တွေကိုလည်းကြောက်ရွံ့နေရတယ်လို့အိမ်နေလဲဖြက်စီးခံနိုင်ရပြီးပစ္စည်းတွေလူရက်ခံနိုင်ရတာကြောင့်နေရက်ကိုပြန်ကြည့်ဖို့အတွက်လာရင်းနဲ့အခုလိုမျိုးကြီးစံထိမှန်ပြီးတေဆုံးရတာလို့လည်းဒေသခံတွေကဆိုပါတယ်အခုဆိုရင်ထိုင်းတပ်ကမလာပဲတောင်ရင်မြစ်နီးတဝိုက်မှာခိုလုံနေထိုင်နေတဲ့မြန်မာဘက်ကစစ်ဘေးရှောင်တွေဟာဝမ်းပြဲဝမ်းလျှော်ယောဂါတွေဖြစ်နေတာကြောင့်ထိုင်းဘက်ကလူမှုကူညီရေးအဖွဲ့တွေထံကိုစေဝါအကူအညီတချို့တောင်းခံလာတယ်လို့လည်းဒုက္ခသည်တွေကိုအကူအညီပေးနေသူတွေကဆိုပါတယ်
သူတို့ဟိုမျိုးဝိုင်ဘက်ကျန်ဆိုကြောဟာတော့မငေးလို့ခေါ်တယ်အဲ့ဒီမှာဝိုင်ယောက်ကလည်းဖြစ်နေလို့ဒီနေ့အစီးမှလို့ခရေးလူကြီးအဲနော်ဖရော်တို့တော့တစားတို့သူတို့စရင်ပေးတာတော့ပေးနေကြတယ
်တည်ရင်မျိုးသားစီယုံတက်မာ6နယ်နေပြီဖြစ်တဲ့လေးကေကောမျိုးတစ်တဝိုက်တာမကကော့ဂရိတ်ဂျာရင်စိတ်ကြီးဖျားသုံးစုအပါဝင်မြောက်ပြည်ကော့ဂရိတ်အာချလမ်းမတက်မှာလဲစစ်ကောင်စီတက်တယ်နဲ့ကရင်မျိုးသားလွတ်မြောက်ရေးတက်ပြည်သူ့ကာကွယ်ရေးတက်စတဲ့ပူးပေါင်းတက်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်အလားတူကရင်မျိုးသားစီယုံတက်မာ9ထိန်းချုပ်ရနေရဖြစ်တဲ့မုထော်ခရိုင်ဒွေလိုမြို့နယ်ထဲမှာတော့စာတင်ကျောင်းနေဒေသခံစစ်ရုံတွေကိုစစ်ကောင်စီဘက်ကရဟတ်ယာဉ်တွေနဲ့ဇန်နဝါရီလ၄ရက်နေ့မနေ့တနားကြီးကျော်မှာလာရောက်ပြစ်ခတ်သွားတယ်လို့လည်းကရင်သတင်းစင်မှာဖော်ပြခဲ့ပါတယ်အခုဆိုရင်တော့ကရင်ပြည်နယ်မြဝတီခရိုင်တခုထဲမှာပဲရက်ပေါင်း20ကျားနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ဘေးရှောင်ဒုက္ခသည်1000ကျော်ရှိနေပါတယ်ရှင်